စီးရီးယားအရှေ့မြောက်ပိုင်းမှာခါ့စ်တွေကိုတိုက်ခိုက်နေတဲ့တူရကီတွေအပြစ်ရက်ဖို့အမေရိကန်နဲ့တူရကီတို့သဘောတူညီမှုရပြီလို့တူရကီကိုရောက်နေတဲ့အမေရိကန်ဒုသမ္မတမိုက်ပန်စ်ကကြေညာလိုက်ပါတယ်။တူရကီသမ္မတရီဆက်ထာရစ်အာဒူဝန်နဲ့ကြာသပတေးနေ့မှာတွေ့ဆုံဆွေးနွေးမှုအပြီးမှာအခုလိုကြေညာနိုင်ခဲ့တာဖြစ်ပါတယ်။အပြည့်အစုံကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးပါရှင်။
စီးရီးယားရှေ့မြောက်ပိုင်းကိုတူရကီရဲ့ကျူးကျော်တိုက်ခိုက်မှုနဲ့ပတ်သက်ပြီးတူရကီကိုဖိအားပေးပြောဆိုဖို့အမေရိကန်ဒုသမ္မတမိုက်ပန့်စ်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာဗုဒ္ဓဟူးနေ့ကတူရကီကိုတွားရောက်ခဲ့တာပါ။ကျန်တဲ့ပြည်နယ်မှာတူရကီသမ္မတရစ်ဆက်တယက်အာဒိုဝန်နဲ့အန်ကာရာမှာတွေ့ဆုံခဲ့တာဖြစ်ပြီးအခုလိုကြေညာလိုက်တာဖြစ်ပါတယ်
။ Today the United States and Turkey have agreed to a ceasefire in Syria.
စီးရီးယားမှာပြစ်ခတ်ရဆဲဖို့အမေရိကန်ပြည်ထောင်စုနဲ့တူရကီတို့ဒီကနေ့သဘောတူချက်ကြားလိုက်ပါပြီ။စစ်ကြရတဲ့ဇုံကနေ YPG လို့ခေါ်တဲ့ CARS တပ်တွေစုခေါ်သွားဖို့နိုင်120အချိန်ပေးတဲ့အနေနဲ့တူရကီဘက်ကငြိမ်းချမ်းရေးຫນွေဦး Peace Spring စစ်ဆင်မှုအားလုံးကိုရပ်ထားရမှာပါသူတို့အားလုံးစုခေါ်မှုပြီးစီချိန်အထိငြိမ်းချမ်းရေးຫນွေဦးစစ်ဆင်မှုကိုလုံးဝရပ်ထားဖို့ဖြစ်ပါတယ
် IS စစ်တွေးကြနှိမ့်နေရမှာထဲထဲဝင်ဝင်ကူညီခဲ့တဲ့ American ရဲ့မဟာမိတ် CARS တွေကိုတူရကီကတိုက်ခိုက်နေတာနဲ့ Russia စီကဒုံခွင်းတုံးစနစ်ဝင်ယူခဲ့တာနဲ့ပတ်သက်ပြီး NATO အဖွဲ့ဝင်တူရကီပေါ်မှာကျေပြက်နဲ့အရေးယူတန်းခတ်မှုတွေချမှတ်ဖို့စီစဉ်နေတယ်လို့ American ထက်လွတ်တော်ကကြေညာလိုက်ပြီးနောက်တနေမှာပဲ American ကိုယ်စားလှယ်အဖွဲ့တူရကီကိုတွားရောက်ခဲ့တာဖြစ်ပါတယ်။စီးရီးယားအရှေ့မြောက်ပိုင်းနယ်စပ်ဒေသမှာတူရကီကအခုလို cuts တွေကိုတိုက်ခိုက်လာတာဟာသမ္မတ Donald Trump က American တပ်တွေအဲ့ဒီဒေသကနေရုတ်သိမ်းမယ်လို့ကြေညာခဲ့ပြီးမှဖြစ်ပွားလာတာကြောင့်တူရကီရဲ့ဒီစစ်ဆင်ရေးအတွက်သမ္မတ Trump မှာတာဝန်ရှိတယ်လို့ဆွဆွဲနေကြပေမဲ့သမ္မတကတော့ညှင်းဆိုပါတယ်။
There was never given a green light. They've been wanting to do that for years
and တို့ဒီလိုဝင်တိုက်ဖို့ကျွန်တော်ဘယ်တော့မှမီးစိမ်းမပြခဲ့ပါဘူးတကယ်တော့သူတို့ကဒီလိုလှုပ်ချင်နေတာနှစ်အတော်ကြာနေပါပြီရှင်းရှင်းပြောရရင်သူတို့တိုက်နေတာကနှစ်နဲ့ကိုချီနေပါပြီ
YPG လို့ခေါ်တဲ့ Syria က Guts ပြည်သူစစ်တွေကိုတိုက်ခိုက်ဖို့အတွက် Turkey တွေကငင်းချမ်းရေးຫນွေဦးစစ်ဆင်မှုကိုစတင်ခဲ့တာပါ YPG တွေဟာ Turkey နိုင်ငံနဲ့ဆယ်စုနှစ်နဲ့ချီပြီးတော်လှန်နေတဲ့ Guts တွေနဲ့ဆက်နွယ်နေတယ်လို့ Turkey အစိုးရကသတ်မှတ်ထားပေမဲ့American အတွက်ကတော့သူတို့ဟာ IS ချိန်မုံရေးမှာအဓိကအရေးပါနေတာဖြစ်ပါတယ်။ဗုဒ္ဓဘူးနေတင်းစားရှင်းလင်းပွဲမှာတော့အခုလိုတူရကီရဲ့တိုက်ခိုက်မှုအတွက်စိုးရိမ်ကြောင်းသမ္မတ Trump ကပြောဆိုခဲ့တယ်လို့အရသာဒုက္ခတွေရများလာတယ်လို့ဒေတာရင်း IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်လာနိုင်တယ်လို့သတိပေးခဲ့ပါတယ်။ American ထက်လွတ်တော်မှတ်တွေကလည်းစီးရီးယားက American တပ်တွေရုတ်သိမ်းဖို့သမ္မတရဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ကြောင်းတူရကီရဲ့စစ်ဆင်ရေးတွေကိုချက်ချင်းရပ်ဖို့ပြင်Catch တွေကို American ကအကူအညီတွေဆက်ပြီးပေးဖို့အတွက်ဆုံးဖြတ်ချက်ကိုအတည်ပြုပေးခဲ့ပါတယ်။ဒါအပြင် IS စစ်သွေးကြော်တွေပြန်ပြီးခေါင်းထောင်မလာအောင်တိကျပြတ်သားတဲ့အစီအစဉ်တွေချပြဖို့ပါသမ္မတအင်ဗျူကိုတိုက်တွန်းခဲ့တာပါ။ဒီဆိုကိုသမ္မတ Trump ရဲ့ Republican Party ဝင်အများပြားကပါထောက်ခံခဲ့ကြတာဖြစ်ပြီးသမ္မတကိုအမြဲတမ်းထောက်ခံနေရှိတဲ့ Republican အထက်လွှတ်တော်မှ Lindsey Graham ကတော့Syria နဲ့ပတ်သက်ပြီးသမ္မတရဲ့လူရက်ကိုပြင်းပြင်းထန်ထန်ဝေဖန်ခဲ့ပါတယ်
။ Russia and Iran are not our friends.
Russia နဲ့ Iran တို့ဟာကျွန်တော်တို့ရဲ့မိတ်ဆွေတွေမဟုတ်ပါဘူး။သူတို့က American ရဲ့အကျိုးစီးပွားကိုလည်းအကာအကွယ်မပေးပါဘူး။ Guts တွေကမှကျွန်တော်တို့ရဲ့မိတ်ဆွေတွေပါ။အခုသူတို့ဟာအပြစ်ပဲခံနေရပါတယ်
။လွှတ်တော်မှ Graham ကသမ္မတရဲ့ပြောဆိုချက်တွေဟာ Syria မှာပဋိပက္ခတွေအဆုံးတိုက်ရဲ့လှုပ်ဆောင်နေတဲ့ဒုသမ္မတ Pence နဲ့ဝန်ကြီး Pompeo တို့ရဲ့ကြိုးစားမှုကိုစင်ခေါ်တယ်လို့ဖြစ်နေတယ်လို့လည်းဝေဖန်ပါတယ်။တူရကီသမ္မတအာဒိုဝန်ဟာအမေရိကန်သမ္မတအင်ဗျူကိုနိုဗ ెంబ ာ23ရက်နေ့မှာလာရောက်ဖို့လဲစီစဉ်ထားတာပါ။သမ္မတထရမ့်ဟာတူရကီပေါ်မှာအရေးယူမှုတွေချထားတာဖြစ်ပြီးတူရကီရဲ့တမနီတင်သွင်းမှုပေါ်မှာအခွန်တိုးမြှင့်လိုက်တယ်လို့တူရကီနဲ့ဒေါ်လာဘီလီယံ100ဘုံကုန်သွယ်မှုသဘောတူညီဖို့အတွက်ညှိနှိုင်းမှုကိုလည်းဖြတ်သိမ်းထားတယ်လို့ဆိုပါတယ်။